ရန်ကုန်မန္တလေးမြို့တော်မှာရှိတဲ့ရွှေဆိုင်တော်များများမှာရွှေအတုံးအစ်စ်တွေဒီအပိုင်းတွေအယောင်းရထားပြီးရောတွက်ပါတဲ့ရွှေတွေဒီလိုသာရောင်းချပေးနေပါတယ်။ရွှေဝယ်ယူသူတွေကတော့ဈေးကွက်ထဲမှာကိုလိုချင်သလောက်ဝယ်မရပဲဖြစ်နေတဲ့အခြေအနေပေါ်ညှိတွားနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကုခမောင်ဆုံးမင်းပြောပြပေးပါအောင်ဗျာ
။ရန်ကုန်မှာရှိတဲ့ရွှေဆိုင်အလုံးကြီးပါမှာရွှေအတုံးအစ်စ်ထဲတွေကိုဒီအပိုင်းတွေအယောင်းရထားပြီးအရောရပါတဲ့ရွှေတွေကိုပဲရောင်းချပေးနေတာပါ။ရန်ကုန်ကရွှေဆိုင်ကြီးတစ်ဆိုင်မှာတော့အေဒီလာ6ရက်တောက်ကြနေအထိအယောင်းရထားတယ်လို့ပြောပါတယ်
။အခုကတည်းကမှလည်းဆိုတာကျွန်တော်ကသိရမရှိပြန်တော့ရောင်းတော့လည်းမဖွင့်ဘူးရှင်ကြီး။ဒီကတည်းကတော့ဆိုရင်ဒိမဆိုင်နဲ့အဲ့ဒီကနေဖတ်ပါဝင်ကြလားပါမလို့
။အတုံးအခဲနဲ့အချစ်ထဲတွေကိုအယောင်းရထားပြီးမဲ့လဲအရောရပါတဲ့အထဲတွေကိုတော့တတ်မှတ်ထားတဲ့ဈေးနှုန်းတဲ့အနည်းဆုံး9000ခွာပြီးအယောင်းဝယ်ပြီးလုပ်နေတာရှိပါတယ်။မန္တလေးကလူသိများတဲ့ရွှေဆိုင်မှာဆိုရင်လေအရောရမပါတဲ့အခောက်ရွှေဝယ်ခြင်းသူတွေများနေပြီမဲ့လေရွှေဆိုင်ဘက်ကတော့အခုချိန်ထိအယောင်းရထားသေးပါရှ
င်တရားမှာကြောင်းလေးရရှိရအထည်ကြီးပြောတာပါရှင်အဆိုင်ကြီးကလည်းလုံးလုံးနဲ့မများသေးဘူးလေဒီ
အကယ်ဒမီမီလင်းရွှေစင်းတို့ဟာနေလ6ရက်တောက်ကြနေမှာတကြက်သားကို30နဲ့ဈေးဖွင့်ခဲ့ပါတယ်။နေပြည်တော်ကရွှေဆိုင်တစ်ဆိုင်မှာတော့တောက်ကြနေနေလေဈေးကိုတကြက်သားကျပ်သိန်း35,000နဲ့အရောရွက်ပါအထယ်တွေကသာအယောင်းဝယ်လုပ်ခဲ့တယ်လို့ပြောပါတယ်
။ကျွန်တော်တို့ကဟိုအထယ်လေးပဲရောင်းနေတာခင်ဗျာ။ဟိုကလက်ကောက်ကိုဖြတ်ဆက်နေကြတယ်ကျွန်တော်တို့အပိုင်းလေးကိုမရောင်းသေးဘူးခင်ဗျာ။အထယ်ကတော့ကျွန်တော်35,000ဝယ်တယ်။35,000ဝယ်ကြတာမှာကျွန်တော်ရောင်းသေးနေပါလိမ့်။ဟိုနေပြည်တော်နဲ့မန္တလေးကတော့ဈေးကြည့်ပါတယ်ခင်ဗျာ။
ဒီကွက်ထဲမှာရွှေတွေတွေကိုအခုလိုအကန့်အသတ်နဲ့သတ်မှတ်ရောင်းချနေတာကရွှေဆိုင်ဒီဘက်ကဈေးပြန်စောင့်တဲ့သဘောဖြစ်တယ်လို့ရွှေလုံငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ်
။ခဏတော့ကျွန်တော်တို့အသေးစိတ်တော့မသိဘူးကြာတချို့ဆိုင်တွေလည်းရောင်းပေးနေပါတယ်။တချို့ကြတော့လည်းကျွန်တော်တို့ဈေးအမြင့်နဲ့လောက်ထားတဲ့ဟာတွေကဈေးကိုပြန်စောင့်တဲ့သဘောပါပဲ။ရွှေကနေ့စဉ်ရောင်းနေဝယ်တဲ့အခါတစ်ခုရှိတယ်တချို့ကြောင့်လည်းဝယ်ပြီးတော့ဈေးစောင့်ပြီးတော့ပြန်ရောင်းတာရှိတယ်ပေါ့။အမကျွန်တော်နည်းနည်းရအတွင်းနေဆိုရင်လည်းအဲ့လိုပဲဒီပြန်ရောက်တိုင်းချက်ချင်းရောက်လို့မရဘူးကျွန်တော်အဲ့ဒါကိုကိုတခါတည်းကျရင်ဗမာပြည်နဲ့ရောက်တော့ကိုတွင်းနဲ့ဈေးတဲ့ဥမာနေနေတော့ဈေးရအဲ့ကြတော့တခါဈေးပြန်စောင့်ပေါ့စောင့်ပြီးတော့တရနေ့နေသူကိုကြိုက်တဲ့ဈေးရရင်ပြန်ရောင်းကြတာပေါ့ဈေးစောင့်ရောင်းတာပါအဲ့ဒါ
မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ဗန်စနစ်အပေါ်အယုံကြည်ကြဆင်းနေခြင်းငွေကြေးတက်နိုင်သူတွေကရွှေနဲ့အိမ်ချမ်းမြေလိုတန်ဖိုးကြီးပစ္စည်းတွေဝယ်ယူစုဆောင်းနေကြပါတယ်။ပြည်တွင်းရွှေဈေးကျပ်သိန်း30ဘတ်ချာလည်းရှိနေပြီးဈေးကွက်မတည်ငြိမ်ဖြစ်ပေမဲ့လည်းရွှေစုဆောင်းသူတချို့ကတော့အခုရက်ပိုင်းအတွင်းရွှေဆိုင်တွေမှာစိတ်ကြိုက်ဝယ်ယူနိုင်ဖို့အတွက်တန်းစီစောင့်ဆိုင်းရတဲ့အခြေအနေနဲ့ကြုံတွေ့နေရတယ်လို့လည်းသိရပါတယ်။ငွေပြန်ဖော်ဖို့အတွက်ပြန်ရောင်းခြင်းတဲ့သူတွေအတွက်လည်းဈေးနှုန်းမတိမကျဖြစ်နေတဲ့အချိန်ကာလမှာအယောင်းဝယ်လုပ်ဖို့တုံ့ဆိုင်နေကြပါတယ်ခင်ဗျာ။